၅ဒက်စကပြန်လာမဲ့ဒုက္ခတွေကိုတရားဝင်စတင်လက်ခံတော့မဲ့ရက်နီးကပ်လာပြီမဲ့လို့သတင်းမီဒီယာသမားတွေကိုနေဆက်ဂျာစခန်းတွေမှာသွားရောက်သတင်းရယူခွင့်နဲ့ပတ်သက်ပြီးတာဝန်ရှိသူတွေကသတင်းမီဒီယာကိုအကြောင်းကြားပြီးခီးအတွက်စီစဉ်နေတာမျိုးမရှိသေးဘူးလို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်တူကပြောပါတယ်။နိုင်ငံတကာနဲ့ကုလပါဝင်အများကအာရုံစိုက်တဲ့ရခိုင်အရေးသတင်းလှလှလှလှရက်ယူနိုင်ဖို့အတွက်ပြည်ထောင်စုအစိုးရဘက်ကရောပြည်내အစိုးရဘက်ကစနစ်တကျဒီကစီစဉ်ပေးတင်တယ်လို့နိုင်ငံသားသတင်းဌာနကသတင်းထုတ်သူကလည်းပြောပါရယ်အသေးစိတ်ကတော့မဆုမွန်ကတင်ပြပေးထားပါရယ်ရှင
်ဟုတ်ပါရယ်ရခိုင်ကျမ်းပဲတိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိုင်းနဲ့ချီပြီးထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်ခံရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရတာဝန်ရှိသူတွေသဘောတူညှိနှိုင်းချက်အရအခုလာမယ့် January 23ရက်နေ့ကနေစလို့ဒုက္ခသည်တွေကိုအတုံးလိုက်ပြန်ပြီးတော့လက်ခံဖို့ဘင်္ဂလားမြန်မာနယ်စပ်မှာပြန်လည်လက်ခံနေရာချထားရေးဂျားစခန်းတွေဖွင့်လှစ်ထားပြီးတော့မြန်မာအစိုးရဘက်ကဒုက္ခသည်တွေကိုပြန်ပြီးတော့လက်ခံမှုအစင်းနှင်းဖြစ်နေပါပြီလို့ VOA မြန်မာပိုင်းကိုပြောဆိုထားပါတယ်။အခုလိုမျိုးတရားဝင်စတင်လက်ခံတော့မယ့်အချိန်မှာအဲ့ဒီဘင်္ဂလားမြန်မာနယ်စပ်ဂျားစခန်းတွေအထိတွားရောက်သတင်းရယူဖို့နဲ့သတင်းသမားတွေရဲ့လုံခြုံရေးနောက်သတင်းအချက်အလက်ရယူခွင့်တွေနဲ့ပတ်သက်ပြီးအထူးသဖြင့်ပြည်တွင်းသတင်းမီဒီယာတွေအပေါ်မှာတစုံတရာအတိအပြည့်အကြောင်းကြားတာမရှိသေးတဲ့အတွက်ပြည်တွင်းသတင်းမီဒီယာတွေဘက်ကပြန်ကြားရေးဝန်ကြီးဌာနကိုမေးခွန်းထုတ်တယ်လို့မြန်မာသတင်းမီဒီယာကောင်စီကိုဂျားဝင်စီစဉ်ပေးဖို့လည်းတောင်းဆိုနေကြပါတယ်။မြန်မာသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကိုရဲ့တာဝန်ခံခေါင်းဆောင်တဦးလည်းဖြစ်တဲ့ဦးမြင့်ကျော်ကတော့နိုင်ငံတကာကနေအာရုံစိုက်နေတဲ့ရခိုင်အရေးကိစ္စကိုသတင်းလွတ်လပ်စွာရယူနိုင်ဖို့အစိုးရဘက်ကစနစ်တကျစီစဉ်သင့်တယ်လို့အခုလိုပြောပါတယ
်။ကျွန်တော်အမြင်မှာတော့ရခိုင်ကိစ္စကစကြရေကသတင်းမီဒီယာတွေကိုကန့်သတ်တင်နေတာတွေတောက်ဆပြလာတယ်။ဆိုတော့သူတို့အရေးအတွက်ကန့်သတ်ကတ်သတ်မယ်ဒီလိုမျိုးတော့နိုင်ငံတကာမီဒီယာကိုကြံ့နေတယ်နိုင်ငံတကာမီဒီယာကိုပဲတချို့ပဲစီစဉ်မျိုးဖြစ်ကောင်းဖြစ်နိုင်တယ်။ဟိုရခိုင်အရေးခင်ဖြစ်ပြီးတဲ့နောက်ပိုင်းမှာမီဒီယာကတောက်ဆဟိုအကန့်အသတ်နဲ့စီစဉ်တော့လကောင်အဲ့လိုမျိုးတွေနဲ့ပဲရှိတာ哦။တွားတဲ့လူတွေလည်းအနေရတကယ်လည်းအနေရရင်ဆိုင်ရတယ်ဆိုတော့ဟိုမီဒီယာတွေကတွားကျင်တာတွေရှိတယ်ဒါပေမဲ့သူတို့ကလုံခြုံရေးဆိုရင်လာတယ်နောက်ဝင်ဝင်မရမှဆိုရင်လာတယ်သူကဘက်ကလည်းဘယ်လိုဆိုရင်မှုလဲရှိလဲတော့ကျွန်တော်မသိဘူးဒါပေမဲ့မီဒီယာတကယ်တမ်းကျတော့မီဒီယာတွေကနေနဲ့မြင်မှမှုရှိတယ်အဲ့လိုခေါ်ရတာတော့ဟိုအစိုးရဘက်အတွက်တကယ်အကျိုးရှိနိုင်တဲ့ဟာလို့တော့ကျွန်တော်တို့မြင်တယ
်အရင်တော့ကတော့တက်မတော်နဲ့ပြည်နယ်အစိုးရတွေဘက်ကသတင်းသမားတွေလုံခြုံစွာသတင်းရယူနိုင်ရေးစီစဉ်ပေးတာမျိုးရှိပေမဲ့အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကပြန်လာမဲ့ဒုက္ခသည်တွေရဲ့အရေးသတင်းတွားရောက်ရယူနိုင်မှုအကြေယဝင်အကြောင်းကြားတာမျိုးမရှိသေးဘူးလို့ NHK သတင်းဌာနကသတင်းသမားကိုတီဟာတွေကပြောပါတယ
်မရှိဘူးကျွန်တော်တို့အကြောင်းကြားလည်းမရှိသေးဘူးဟုတ်ကဲ့ဖိတ်တာလည်းမရှိသေးဘူးလက်ရှိနေနေနေထားရတော့လေဟိုအဲ့ဒီနေရာကတော်တော်ဝေးရတာဟယ်လီကော်ပတာနဲ့သွားမှရခဲ့တာပေါ့နော်ခုနေချင်းပြန်မယ်ဆိုအကြေမဟုတ်ဘူးကျွန်တော်တို့ညီတွေကနေခေါ်မယ်ဆိုမောင်တော်ကိုတရက်တော့သွားအောင်ပါအဲ့ဒီမောင်တော်ကလည်းကားနေတယ်အဲ့ဒီနေရာကိုသွားမယ်သဘောရှိတော့အမှန်တော့တို့ကလည်းအခုစဉ်လို့လုပ်ပြနေပြီမဆိုးတော့ကျွန်တော်တို့က23ရက်ဆိုကျွန်တော်တို့က20နှစ်လောက်တည်းကစစ်ပြေရောက်နေရမှာကဒီနေ့ပဲ20ပြည့်နေပြီဆိုတော့အမှန်တော့မနေ့ကနောက်ကိုကျွန်တော်တို့ကစစ်ပြေလောက်ရောက်တင်တာပေါ့နော
်တရင်သမားတွေလွတ်လွတ်လပ်လပ်တရင်ရယူခွင့်အပါအဝင်ခိုင်မာတိကျတဲ့တရင်ချက်လက်တွေရယူနိုင်မှုအတွက်ကပြည်အောင်စုဆိုရမှာမီဒီယာနဲ့ပတ်သက်ပြီးမူဝါဒတိတိကျကျချမှတ်ထားဖို့နဲ့တရင်သမားတွေစနစ်တကျတရင်ချက်လက်ရယူနိုင်မှုကိုစီစဉ်ထားပေးတဲ့လို့ကိုမြင့်ကျော်ကသုံးသပ်ပါတယ်
။ဒါကြောပြည်အောင်စုဆိုရအဲ့ဒီတရင်ရယူခွင့်နဲ့ပတ်သက်လို့မူဝါဒရှင်းရှင်းလင်းလင်းရှိတယ်။နောက်ကအဲ့ဒီဟာကိုဒီသက်ဆိုင်တဲ့ဒေသတုံ့ပြန်ရေးရဲတို့နဲ့ကြောနောက်ကတော့တက်တို့အဲ့လိုမျိုးအတိပေးတဲ့လို့ထင်တယ်။ပြည်အောင်စုဆိုရအဓိကလုံးဝမဲ့သူပဲပေါ့နော်။ပြည်내ဆိုရကလည်းဒီကိစ္စမှာအများကြီးသူတို့ခုမှလွတ်ပိုင်ခွင့်နေရအကန့်အသတ်တွေအများကြီးရှိနေတော့ပြည်내ဆိုရကလွတ်ပိုင်ခွင့်ပြေဝရှိမယ်မထင်ဘူး။ဟိုဒါကြောင့်ပြည်အောင်စုဆိုရကတော့ဒီတရင်ရယူခွင့်မူဝါဒနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းထားတဲ့လို့ထင်တယ
်။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့နေမြေတည်ငြိမ်အေးချမ်းမှုမရှိသေးတဲ့ရခိုင်ပြည်내လိုနေရာမျိုးမှာမြေပြင်တရင်ချက်လက်ရယူဖို့အပါအဝင်တရင်သမားတွေအတွက်လုံခြုံရေးကိုလည်းတက်ဆိုင်ရပြည်내အစိုးရနဲ့နေဆက်ရေးရလုံခြုံရေးတာဝန်ယူထားတဲ့သူတွေဘက်ကကြိုတင်စီစဉ်ထားတာမျိုးတွေလုပ်တင်တယ်လို့ကိုတီဟာတွေကပြောပါတယ်
။ကျွန်တော်ထင်တယ်23မှာတကယ်တမ်းပေါ့နော်။100ပဲလား90ပဲလားတပီးဖွင့်ပြီဆိုလို့ရှင်ကို opening ပေါ့နော်။အဲ့ဒီအနေအထားလေးကိုကျွန်တော်တို့ကမီဒီယာကိုဟာဘယ်လိုနေရာမျိုးမှာထားမှာ facility ကဘယ်လိုဒီလိုရောက်လာတဲ့လူတွေကိုဘယ်နေရာမှာထားမှာဘယ်လိုစီစဉ်ပေးမှာဆိုတာကိုဟိုလူနည်းနည်းလေးပဲသာသာ group တက်နေတာပေါ့နော်။အဲ့ဒီနေ့ပါတော့23ရက်နေ့အားလုံးကိုလည်းနာမည်ကြီးနေတာဆိုတော့လေ23ရက်နေ့မှာကျွန်တော်မီဒီယာတွေအားလုံးကိုခေါ်ပြီးတော့ဒီ process ကိုဒီဖွင့်ပွဲသဘောမျိုးပေါ့နော်။ဆိုတော့ဒီအခြေအနေတွေအားလုံးကိုအစိုးရဘက်ကနေပြီးတော့ဟလာဟိုဒီမီဒီယာသမားတွေကိုရှင်းပြမယ်ပြီးရင်ကျွန်တော်တို့စာပြီးလက်ခံတာဟိုဒီ process ကိုလည်းလိုက်ရှင်းပြမယ်။ဒီအဲ့ဒီနေရာတွေလည်းလိုက်ကြပြီးမယ်ဆိုရင်တော့ဒါအကောင်းဆုံးပေါ့နော်။အဲ့ဒီလိုပဲဖြစ်စေချင်ပါတယ်။
အခုချိန်ထိကတော့မြန်မာသမရယုံပြန်ကြားရေးနဲ့နိုင်ငံတိုင်းဝန်ကြီးဌာနတွေဘက်ကပြည်တွင်းဒီပါသတင်းမီဒီယာတွေရခိုင်ဘက်ကိုသတင်းသွားယူနိုင်မှုတရားဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ပြန်ပြီးတော့ဝင်လာမယ့်ဒုက္ခသည်တွေပြန်လည်နေရာချထားရေးကြိုတင်ဆောင်ရွက်လျက်ရှိနေပါတယ်။ဒါပေမဲ့လို့ဒီဒုက္ခသည်တွေပြန်လာရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကတော့စိုးရိမ်မှုတွေနဲ့စောင့်ကြည့်နေကြတဲ့အခြေအနေဖြစ်ပါတယ်ရှင်။